ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ပြထားတဲ့သတင်းစွမ်းသတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။ကချင်ပြည်နယ်ဖားကတ်မြို့မှာရှိတဲ့ရဲစခန်းကို KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားခဲ့တယ်လို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကပြောပါရတယ်။ဒါပေမဲ့ကချင်ပြည်နယ်လက်ကြားရံဘက်ကမြန်မာစစ်တပ်ဘက်ကဒီကနေ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေတယ်လို့ KIA နဲ့အတူရှိနေတဲ့ ABSDF ကျောင်းသားများမြောက်ပိုင်းတပ်ဖွဲ့ဝင်တွေကပြောပါရတယ်။ကချင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေတဲ့အကြောင်းကိုကိုဇော်ဝင်းလှိုင်ကစူးစီးပြီးတော့တင်ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။မြန်မာအစိုးရဘက်ကကချင်ပြည်နယ်လက်ကြားရံဒေသကိုထိုးစစ်ဆင်တိုက်ခိုက်နေတာတွေဇန်နဝါရီလ19ရက်နေ့မှာရပ်တန့်မယ်လို့ကြေညာချက်ထုတ်ပြန်ပြီးမှတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အကြောင်းနှစ်ဖက်အပြန်အလှန်ဆွတ်ဆွဲပြောဆိုမှုတွေထွက်လာတာပါ။စနေနေ့မနေ့အစောပိုင်းမှာ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေကဖားကတ်မြို့ပေါ်မှာရှိတဲ့ရဲစခန်းတစ်ခုကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်အုပ်သိဆုံးခဲ့တယ်လို့ဗမော်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လည်းလူတော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့သမ္မတဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးတူဦးလည်းဖြစ်တဲ့ဦးရထွတ်က VOA ကိုပြောပါတယ
်ဒီနေ့မနေ့၄နာရီခွဲကျော်လောက်မှာဖားကတ်မြို့နယ်ကာမိုင်းမြို့နယ်ခွဲရဲစခန်းကို KIA 100လောက်တိုက်ပါတယ်ခုနှစ်နာရီ45မှာတော့ကျွန်တော်တို့ရဲစခန်းကရဲတပ်ဖွဲ့ဝင်တွေစုပ်ပေးလိုက်ရပါတယ် KIA ဖွဲ့တွေကတော့9နာရီ45မှာစခန်းကိုမီးရှို့ပြီးတော့ပြန်ထွက်ပေါ်ပါတယ်။အဲ့တိုက်ခိုက်မှုမှာရဲတပ်ဖွဲ့ရရဲတပ်သား2ယောက်ကြာဆုံးပါတယ်။9ယောက်တန်းရပါတယ်
။ကြံရွက်ကရောကြာတာ
ကြာတော့ကျွန်တော်လည်းမသိပါဘူးပြန်။ဟိုမှာတော့မကြံခဲ့ဘူး။ရတယ်တော့သူတည်သွားမှာပေါ့။အဲ့တော့ရဲစခန်းနဲ့လူနေအိမ်တချို့မီးလောင်သွားပါတယ်။နောက်တစ်ခုကဒီနေ့မနေ့10နာရီ45မိနစ်မှာပါ။ပမောလွေကျဲကားလမ်းမိုင်တိုင်း20ခွမှာပမောနေလွေကျဲကိုလာခဲ့ခီးတဲ့တင်ဖင်ကား20နဲ့ highlight ကတစီးကိုမိုင်းခွဲတိုက်ခိုက်ခါပါလေအမျိုးသား17ဦးမျိုးသမီး4ဦးတန်ရပါတယ်အားလုံးအရသာကြီးပါပဲ
လုံချုံရေးအတွက်လိုအပ်တဲ့ကန့်သက်ရည်မှန်းချက်တွေကိုရရှိပြီးဖြစ်တဲ့အတွက်2013ခုနှစ်ဇန်နဝါရီလ19ရက်မနေ့6နာရီကစပြီးတော့လက်ကြားရန်ဒေတာကနေမြေရှင်းလင်းမှုစစ်ဆင်ရေးတွေကိုရပ်ဆိုင်မှာဖြစ်တဲ့အကြောင်းအစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကဇန်နဝါရီလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါဒါအပြင်အစိုးရတပ်ဖွဲ့တွေအနေနဲ့ကိုကာကွယ်ရမအပစတင်ထိုးစစ်ဆင်တိုက်ခိုက်မှုတွေမပြုတ်လို့ဖို့လဲသမ္မတကညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားတဲ့အကြောင်းဥယျာထွတ်ကပြောပါတယ
်ကျွန်တော်တို့ကပြောသလိုပဲဗျာကျွန်တော်တို့တပ်ကိုလာမပြစ်သေးရတော့ကျွန်တော်တို့စတင်ကြစ်ခတ်တာလုံးဝမလုပ်ပါဘူးအဲ့တော့အဲ့ဒီမှာဖြစ်တဲ့တိုက်ပွဲတွေကလည်းသူတို့ကလာပြစ်တော့ကျွန်တော်တို့ကပြန်ပြီးတော့ခုခံပြစ်တာတော့ရှိနေတယ်မို့ဗျာတကယ်ကြတော့စပြီးတော့ဒီနေ့မနေ့မှာကျွန်တော်တို့ကရသမီးနောက်မှာတိုက်ခိုက်တာ KIA ဖွဲ့ရဖြစ်ပါတယ်ဖားကမှရဲစခန်းကိုတစ်ခုဝင်စီးသွားပါတယ်လူကျင်းလမ်းမှာကာမိုင်းခွတ်တက်ခဲ့လို့အရသာ22နှစ်ယောက်တန်းရတာဖြစ်ပါတယ်။ဟိုအဆင်းကြီးပါပဲ။အစအနေကကျွန်တော်တို့ကဟိုသမရာကြီးထုတ်ခနဲကိုကကျွန်တော်တို့ KIA နဲ့ဖြစ်နေတဲ့ပဋိပက္ခဖြစ်နေတဲ့ကချင်ပြည်နယ်တွေမဟုတ်ပါဘူး။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဒေသတွေမှာပါအပါအဝင်တက်မတော်ကမိမိကိုမိမိခုခံကာကွယ်ရမှအပပစ်ခတ်တက်ခဲ့မှုများမပြုလို့ရန်လို့ငကိုနေကပြောထားပြီးသားပါ။အဲ့ဒီကြေညာချက်မှာလက်ကြားရံကိုတီးကြားရင်ညွန်ပြောတာတော့လက်ကြားရံမှာအခုတလောတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကလက်ကြားရံမှာဖြစ်နေတဲ့နေပြည်တော်ရှင်းလင်းမှုဟာကိုတီးကြားရည်ညွှန်းပြီးတော့ပြောတာပါ
ညီမအစိုးရဘက်ကအဲ့ဒီလိုကြေညာချက်အမိန့်တွေထုတ်ပြန်ထားပေမဲ့လည်းအပြစ်ရမယ်လို့ပြောထားတဲ့19ရက်နေ့မနေ့ပိုင်းမှာပဲညီမစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေသေးတဲ့အကြောင်း KIA တပ်ဖွဲ့တွေနဲ့ပူးတွဲပါဝင်တိုက်ခိုက်နေတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းနယ်မြေကနိုင်ငံရေးတာဝန်ခံရဲဘော်ကျော်ကျော်က VOA ကိုပြောပါတယ်
ခုနကတက်ဖွဲ့ဖြစ်နေတယ်အခု7နာရီနဲ့35မိနစ်အဲ့လောက်ရရန်ပေါ့နော်အခုဒီဗမာတပ်မတော်ကသူကဆော့ပြီးဆော့ဖောက်တာပေါ့နော်စီကြောင်းတွေဆော့ဖောက်နေတယ်လို့သူတို့ကအင်အားတော့သူတို့အလုံးကြီးနဲ့တုံးနေတာပဲလေအဲ့တော့လက်နက်ကြီးနဲ့လမ်းထုပြီးတော့ဆုံးလာတိုင်းတော့ပေါ့လက်နက်ငယ်တွေအောက်ကပြန်ပြေးပြီးတက်တာပေါ့ပြန်ကအခုလောစဲဖြစ်တဲ့နေရာမှာပဲပြန်ပြီးတော့ဟိုဆက်တက်မလာအောင်တိုးမလာအောင်တန့်ထားတာတန့်ထားတဲ့အနေသားပေါ့ဗျာလေကြောင်းကူကဒီနေ့ကတမမကြားရဘူးလို့
ဇန်နဝါရီလ18ရက်တောက်ကြနေ့ကလည်းဒီဒေသမှာတိုက်ပွဲတွေတနေ့ကိုနှီးပါဖြစ်ပွားခဲ့တယ်လို့ရဲဘော်ကျော်ကျော်ကပြောပါတယ်။တစ်ဖက်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်ထဲမှာပဲမြန်မာစစ်တပ်ဘက်ကတပ်ဖွဲ့တွေတဖြည်းဖြည်းနဲ့တိုးလာနေတာကိုလည်းတွေ့ရတဲ့အတွက်အထက်ကအမိန့်ထုတ်ပြန်ထားတာနဲ့အောက်ခြေကတပ်ဖွဲ့တွေရဲ့လုံရကွာခြားနေတယ်လို့လည်းရဲဘော်ကျော်ကျော်ကပြောပါတယ်။မြန်မာအစိုးရဘက်ကတော့ KIO ကချင်လူမျိုးရေးတပ်ဖွဲ့နဲ့တွဲဆုံဆွေးနွေးမှုတွေဖြစ်ပေါ်နေအောင်ဆက်လက်လှုပ်ဆောင်နေတယ်လို့သမရပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကပြောပါတယ
်။ကျွန်တော်တို့ကတော့ဒါဒီမကြေညာခင်လည်းကျွန်တော်တို့ဒီငင်းငယ်ဖော်ဆောင်ဖို့ရထပ်ပြီးတော့ကမ်းလှမ်းထားပါလေအခုလည်းကျွန်တော်တို့မကြာခင်မှာကမ်းလှမ်းမှုထပ်ပြီးတော့လုပ်မှာပါဒီနေ့လောက်တောင်မှကျွန်တော်တို့လုပ်ပြမလားမသိသေးပါဘူးခင်ဗျ
အစိုးရတပ်ဖွဲ့တွေအနေနဲ့ကချင်ပြည်နယ်လက်ကြားရံဒေသတွေနဲ့မကပဲ ရှမ်းပြည်နယ်အပါအဝင်တခြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေအားလုံးမှာထူးဆန်းတဲ့တိုက်ခိုက်မှုတွေရပ်တန့်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ဦးရဲထွတ်ကပြောပါတယ်။ကချင်ပြည်နယ်တင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူအများအပြားအသက်ဆုံးရှုံးခဲ့ရပြီးဖြစ်တယ်လို့တောင်းနဲ့ချီတဲ့အပြစ်မဲ့ပြည်သူတွေလည်းအိုးအိမ်ဆွန့်ကွာထွက်ပြေးနေကြရတာဖြစ်ပါတယ်ခင်ဗျာ။